၎င်း၌မင်းကြီးမျိုးတွေကစနေပြင်းကြီးရနာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဇန်နဝါရီလ25ရက်အင်္ဂါနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာကိုတွားရောက်တိုက်ခိုက်ရာကအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။ဒီကောင်တွေတပ်ဆွဲထားတာကမှစနေပြင်းပေါ်စနေပြင်းပေါ်စနေပြင်းရဲ့ဒီလိုမှရှိနေဒီကြော်ရမှာပဲ။အလို့စားကြတယ်ကျွန်တော်ဒီကောင်တွေမှာကအင်အား50ခန့်လောက်ပေါ့ပြည်ကြီးများပဲကြာ။အဲ့ဒီကမှာကဒီမှာပြစ်ခတ်တဲ့တပိုးပါမယ်ပေါ့။ပြစ်ဆုံးနိုင်ရတော့အနည်းဆုံးကျွန်တော်မြင်မြင်အနေထားအနေကတော့အနည်းဆုံး3ယောက်ကတော့အတိကျပဲ3ယောက်ကျတယ်။အဲ့ဒါကိုပြန်ပေါက်ပဲ
။ဒီတပ်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။သခိုင်းနိုင်အတွင်းကပဲမင်းကြီးမျိုးနယ်ရဲ့အထက်ပိုင်းမှာရှိတဲ့ကဏီမျိုးနယ်ဘက်မှာတော့မဲတဲ့ရွာနာကတဲအိမ်တချို့ကိုစစ်တပ်ကဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်ကရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေလို့ရွာပြင်မှာတချို့ကတဲထိုးနေကြရပါတယ်။ချင်းတွင်းရဲ့အတွင်းတွာလာနေတဲ့စစ်ကောင်စီရဲရင်ဟာဇန်နဝါရီလ24ရက်တရင်လာနေညကမြစ်ဘေးကမဲတဲ့ရွာအနီးစခန်းချရပ်နားထားပါတယ်။ဇန်နဝါရီလ25ရက်မနက်ပိုင်းမှာတော့ရေရင်ပေါ်မှာပါလာတဲ့တပ်ဖွဲ့ဝင်တွေဟာမဲတင်ရွာအပြင်ကတဲအိမ်တွေနဲ့အတုံးဆောင်တွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေမရှိဘဲဖျက်ဆီးသွားတာဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။စင်နာအင်းကတော့စစ်ကောင်စီတပ်ကတဲအိမ်ညောင်းရောဒီစင်နာကတော့ဒီစစ်ဆောင်တွေကဒီရှိနေတော့စစ်ဆောင်တွေဒီလေကနေကနေပြောမှာမရှိသေးတဲ့ရေပြောတာတဲအိမ်မှာခြားတယ်တော့တင်းနေတယ်စစ်ကောင်စီတပ်တို့ဟိုကြောက်ဖို့တို့တော့တောင်းရမယ်နေရတယ်ရှိတယ်။ဒါပေမဲ့အတည်ရရှိတယ်။ဒီလေအဲ့ဒီတဲနေတွေဟိုအားလုံးကိုစစ်ကောင်စီတပ်ကလက်လက်ကြီးနေတယ်။ဒီပြည်တော်မှာအားလုံးကိုအဲ့ဒီလိုပြတ်တာတမ်းနေတော့သိရတယ်တော့ဗျာ။တကယ်တိုက်ပွဲမရှိဘဲနဲ့ကိုစစ်ကောင်စီတပ်ကရည်ရွယ်ချက်ရှိရှိအခုလိုတည်တည်နေရဲ့ရေရေစီရင်ဆောင်နေရဲ့ကျင်းနေတဲ့ကြည်ဒီရဲ့ဒီကဲဒီခုနကနေရာရောလိုက်ပြီးတော့ကို issue ချက်ပြီးနေတာအနေထားအဲ့ဒါမျိုးပေါ့ဗျာ
ဇန်နဝါရီလ22ရက်မှာလဲကဏီမြို့နယ်ဟုတ်တော်အရှိကျွော်ကလူနေအိမ်7လုံးကို issue ချက်စီသွားတယ်လို့စိတ်ဝေဒနာရှင်အယက်သားပြည်သူတို့ကိုလည်းကြက်ခတ်ခဲ့လို့တေဆုံးသွားတယ်လို့ဒေသခံတွေကပြောပြပါဗါးစစ်ကောင်စီတပ်တွေဟာစကိုင်းတိုင်းတွေကချင်းတွင်းမြင့်တလျှောက်ရေချောင်းကနေတွာလာပြီးရေခါတွေအပြင်ခဏီမြို့မှာရှိတဲ့ကြောက်စိမ့်ဟော်တွေကနေကြောက်စိမ့်တွေကိုတည်ယူလို့ရှိပါတယ်ဒါကြောင့်မင်းကဲနဲ့ကဏီဘက်မှာလှုပ်ရှားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေတာပါချင်းတွင်းမြစ်ကြောင်းထဲမှာတွာလာနေတဲ့အယက်သားရေရင်တွေအနေနဲ့အပြာနှံပြစ်ခတ်မှုတွေကြားရောက်တဲ့အတွက်တတိထားကြဖို့အတွက်ကိုလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကတတိပေးထားပါတယ်ခင်ဗျာ